နာနိုနီးပညာမှာထိတ်ဆုံးကိုရောက်နေတဲ့နီးတွေကအက်ဒမ်ဆိုတဲ့အနုမြင်မုံကလေးတွေနဲ့စာရေးတဲ့နီးကိုဘာကြောင့်သိပ္ပံပညာရှင်တွေစူးစမ်းလေ့လာနေကြလဲဆိုတာကိုဒီတစ်ပတ်မှာပြောပြပေးမှာပါသိသိငယ်တဲ့ဆလုံးလေးတွေကိုမျက်စိနဲ့မြင်နိုင်မှုခက်ခဲပေမဲ့စာမျက်နှာတစ်ရွက်မှာဆလုံးကသိငယ်လေးဆလုံးရည်ကများများဆန်နေပါသိသိငယ်တဲ့အနုမြူ item လေးတွေနဲ့စာရေးမယ်ဆိုရင်တော့ဆက်လုံးရည်ဟာဂရေပေါင်းများစွာဆံမှာဖြစ်ပါတယ်။ Ohio တက္ကသိုလ်က item တွေနဲ့စာရေးတဲ့ဤပညာအပါအဝင်နာနိုဤပညာတွေကိုသင်ကြားပေးနေသူကဒေါက်တာဆောဝေလာပါ။
item နဲ့စာရေးတယ်ဆိုတာ item လေးတွေကိုတစ်လုံးချင်းစီကိုရွှေ့ပြီးတော့ဆက်လုံးကိုဖော်ရတာပါ။အခုချိန်ထိဆိုရင်ဒီကဘာလုံးမှာသိပ္ပံပညာဖွဲ့ဆယ်ဖွဲ့လောက်ဒါ join ရင်ဆိုတာသုံးနိုင်ပါတယ်။ဘာလို့လဲဆိုတော့ဤပညာကထိတ်တန်းမှရှိတဲ့ခက်ခဲတဲ့ဤပညာတရားဖြစ်လို့ပါ။ဒီလိုဟာမျိုးစလုံးရဲ့အရွယ်အစားကဘလောက်ထိငယ်တယ်လဲဆိုရင်လူသားတွေရဲ့စပင်းပေါ့နော်ဒီစပင်းရဲ့ cross section ဆိုတော့ကျွန်တော်တို့စပင်းလေးတစ်မြင်ကိုထိတ်ကနေကြည့်ရမယ်ဆိုရင်မြင်ရမယ်ဟာပေါ့ဘေးလိုက်မဟုတ်ဘူးအဲ့ဒီ cross section လေးထဲမှာကျွန်တော်တို့စလုံးပေါင်းနှစ်ပန်းလောက်ကိုကျွန်တော်တို့ရေးနိုင်ပါတယ်အဲ့ဒီရေးဖို့အတွက်ကအရန်ကို precise ပေါ့နော်တိကျတဲ့ control လိုအပ်ပါတယ်နောက်အဲ့ဒီ technique ကပုံမှန်ဒီပညာနဲ့ကျွန်တော်တို့ရေးလို့မရပါဘူး control ကအရန်ကိုခက်ခဲပါတယ်အဲ့ဒါကြောင့်လေသိပ္ပံပညာရှင်အများစုကဒီဤပညာကိုမသုံးနိုင်ပါဘူး
။အခုလိုခက်ခဲတဲ့ဤပညာသုံးပြီးသိသိငယ်တဲ့အနုမြူနဲ့စာရေးဖို့သိပ္ပံပညာရှင်တွေဘာကြောင့်ကြိုးစားနေတာပါလဲ
။ဒီဟာကအဓိကကစလုံးရေးဖို့မဟုတ်ပါဘူး။ဥပမာဒီနေ့ကျွန်တော်တို့မြန်မာပြည်မှာတန်ကြည့်မယ်ဆိုလို့ရှိရင်အခုဒီ cell phone တွေအသုံးများလာတာပေါ့နော်။အခု Oridu နဲ့ဟာ Delina Company ဆိုအခုမြန်မာပြည်မှာစပြီး SIM card တွေလည်းစပြီးတော့ဈေးချိုးချိုးနဲ့ရောင်းနေပြီ။Samsung လိုဟာမျိုး iPhone လိုဟာမျိုး cell phone တွေလည်းလူတွေအများကြီးစပြီးတော့သုံးလာပြီ Samsung လို iPhone လိုမှာဆိုလို့ရှိရင်ကျွန်တော်တို့ဒီ cell phone တွေနဲ့တက်ပုံလည်းရဲလို့ရတယ်ဖုန်းလည်းပြောလို့ရတယ် email လည်းပို့လို့ရတယ်မျိုးပုံလည်းကြည့်လို့ရတယ်အများကြီးပဲလုပ်လို့ရတယ်ဒီဖုန်းတွေလုံးနဲ့နေပြီးတော့အများကြီးဘာလို့လုပ်လို့ရသလဲဆိုတော့အဲ့ဒီဖုန်းထဲမှာရှိတဲ့ electronic circuit လေးတွေကအရင်က powerful ဖြစ်တယ်အရင်ကအားများတယ်ဘာလို့လဲဆိုတော့အဲ့ဒီ electronic circuit တွေကငယ်ငယ်လေးတွေကိုကျွန်တော်တို့ဒီ micro technology နဲ့ကျွန်တော်တို့စောက်ထားတာပေါ့နော်အဲ့ဒီဟာအခုချိန်မှာဒီလောက်ထိ powerful ဖြစ်နိုင်တယ်ကျွန်တော်တို့ iPhone တို့ဟာမျိုးတွေကျွန်တော်တို့ထွက်လာပြီပေါ့တကယ်လို့ဒီ set တွေကိုဒီချိန်ငယ်အောင်လုပ်မယ်အစပေါင်းတစ်ထောင်လောက်ထပ်ပြီးတော့မြင်လိုက်မယ်ဆိုရင်ဒီကပို့ပြီးတော့ powerful ဖြစ်တဲ့ကျွန်တော်တို့ phone တွေထွက်လာမယ်တခြားနည်းပညာတွေထွက်လာမယ်အဲ့လိုသုံးမဲ့ set တိတိလေးတွေကိုကျွန်တော်တို့တီထွင်မယ်ဆိုလို့ရှိရင်အဲ့ဒီ set တိတိလေးကိုကြည့်တဲ့ technology လိုအပ်မယ်အဲ့ဒီဟာတွေကိုစမ်းသပ်တဲ့ investigate လုပ်တဲ့ technology ပေါ့နည်းပညာတွေကျွန်တော်တို့လိုအပ်ပါတယ်အဲ့ဒါကြောင့်ကျွန်တော်တို့ atom manipulation ကိုခေါ်တဲ့အဲ့လိုနည်းပညာကိုသုံးဖို့ဒီဥပမာနဲ့စာလုံးရေးပြတဲ့နည်းပညာကိုကျွန်တော်တို့ကတီထွင်နေကြတာဖြစ်ပါတယ
်အခုလို electronic ပစ္စည်းတွေအဆင့်တန်းမြင်မားလာစေဖို့ဒီနည်းပညာကိုအဆင့်မြင့်တဲ့မြင့်မအောင်လှုပ်ဆောင်နေတာပ
ါငယ်တယ်ဆိုတာကဘာကိုပြောတာလဲဆိုတော့ငယ်လို့ရှိရင်အများကြီးထည့်နေarea ငယ်ငယ်လေးတစ်ခုထဲမှာ set တွေအများကြီးကိုအားလုံးကိုကျွန်တော်တို့ပေါင်းပြီးတော့ထည့်လို့ရတယ်ပေါ့အဲ့တော့အဲ့ set ကလေးတစ်ခုချင်းတစ်ခုချင်းစီကကျွန်တော်တို့အလုပ်လုပ်မယ်ဆိုလို့ရှိရင် set ပေါင်းအများကြီးပေါင်းနိုင်တဲ့အမအလုပ်တွေအများကြီးပြီးနိုင်တယ်ပေါ့ငယ်ငယ်လေးနဲ့အဲ့တော့အဲ့ဒီဟာကြောင့် nano technology ကခေတ်စားတော့ပါခုနကကျွန်တော်ပြောတဲ့ iPhone ဆိုတာဥပမာထင်ရှားနေပါပြီပေါ့နော်ဘာလို့လဲဆိုတော့ Samsung လို့ဖုန်းမျိုးလေးတွေကအရင်တုန်းကဆိုလို့ရှိရင်လွန်ခဲ့တဲ့10နှစ်15နှစ်လောက်ကဆိုရင်ကျွန်တော်တို့ကင်မရာကလည်းအကြီးကြီးတယ်လီဖုန်းကလည်းအကြီးကြီးကွန်ပျူတာကလည်းအကြီးကြီးအခုအဲ့ဒါတွေအားလုံးကိုတစ်မျိုးတော့မဟုတ်ဘူးအကုန်လုံးကိုပေါင်းလိုက်တဲ့ဟာကတိတိလေးအိတ်ထဲမှာထည့်ပြီးတည်သွားလို့ရတယ်ဆိုတာကခုနကပြောလို့ဆိုပေါ့ခဲထဲမှာရှိတဲ့ set တွေကငယ်သွားတယ်ငယ်သွားတဲ့အတွက်ကြောင့်ငယ်ငယ်လေး area ငယ်ငယ်လေးထဲမှာသူကအများကြီးထည့်ပြီးတော့သူကအလုပ်လုပ်အောင်သူကလုပ်သွားနိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဒီဟာကပို့ပြီးတော့အစွမ်းကထက်လာတယ်ပေါ့
ဒေါက်တာဆောဝေလာတာဝန်ထမ်းဆောင်နေတဲ့နောက်တနေရာက American စွမ်းအင်ဝန်ကြီးဌာနရဲ့အာဂွန်သိပ္ပံဓာတ်ခွဲခန်းမှာပါဒီ lab မှာနာနိုနည်းပညာကိုဘာကြောင့်အဓိကထားလှုပ်ဆောင်နေတာပါလဲ
ဒီ set တိတိလေးကိုကျွန်တော်တို့စိတ်ဝင်စားတာကကျွန်တော်တို့ကဒီကနှစ်ခုရှိပါတယ်တစ်ခုက power efficient ဆိုလိုချင်တာကစွမ်းအင်အများကြီးမဆုံးမဲနဲ့အလုပ်ဖြစ်အောင်နောက်တစ်ခုကကြတော့ energy conversion ပေါ့စွမ်းအင်ကိုရရှိအောင်ကျွန်တော်တို့သုံးတာဥပမာပြောမယ်ဆိုလို့ရှိရင်လကတိုးတာကောင်းတယ်ငွေပိုရတယ်တစ်ချိန်တည်းမှာပဲငွေစုတာကလည်းကောင်းတယ်အဲ့လိုပုံစံမျိုးပေါ့စွမ်းအင်ကိုအစ်စ်ကိုရှာတာကလည်းကောင်းတယ်စွမ်းအင်ပူရအောင်ထုတ်နိုင်တယ်အချိန်လေးမှာပဲအဲ့စွမ်းအင်ကိုအများကြီးကိုမသုံးနဲ့နည်းနည်းလေးနဲ့သုံးပြီးဒီအလုပ်ကိုဖြစ်နေအောင်လုပ်နိုင်တယ်ဆိုရင်လည်းဒါလည်း ကျွန်တော်တို့ငွေစုတဲ့ပုံစံပေါ့နော်ဥပမာပြောမယ်ဆိုရင်အဲဒါကျွန်တော်တို့ကနာနိုတက်ကနိုလော်ဂျီကိုသုံးပြီးတော့ next generation ပေါ့ရှေ့မှာလာမယ့် computer technology information technology နောက်ပြီးတော့ဒီ electronic circuits တွေမှာငယ်တဲ့ထဲငယ်လာအောင်ငယ်လာပြီးတော့အဲဒီအပြင်ကိုစွမ်းအင်ကိုအများကြီးမသုံးနိုင်နဲ့နည်းနည်းလေးချွေတာပြီးတော့သုံးဖေးတာတက်သုံးနိုင်အောင်အဲ့ဒါမျိုးကျွန်တော်တို့ကတည်ထွင်နေတာဖြစ်ပါတယ်ချိန်ထဲမှာပဲနေရောင်ကြီးပေါ့နော် solar energy ပေါ့နေကနေလာတဲ့ဒီကျွန်တော်တို့ရတဲ့ဒီ swing ကို convert လုပ်တာပေါ့ electrical energy ကို convert လုပ်တယ်နောက် storage လုပ်တယ်အဲ့ဒါကလည်းအားလုံးကိုကျွန်တော်တို့ nano scale မှာပါဆက်ငငယ်လေးတွေထဲမှာကျွန်တော်တို့ swing ကိုနေပြီးတော့နေရောင်ကြီးကိုတုံးပြီးတော့ကျွန်တော်တို့ဒီအလုပ်လုပ်နိုင်အောင်ကျွန်တော်တို့ကဒီ swing ရဖြစ်ပါတယ်အဲ့ဒီဟာကြီးကကျွန်တော်တို့ဘယ်လောက်ထိအကျိုးရှိမယ်ဆိုတာကမှန်းဆဖို့အရန်ချက်ပါတယ်ဘာလို့လဲဆိုတော့အရန်ကိုအကျိုးများနေပါတယ
်တက်ကရ2000တုန်းကကဘာတလွားထူးခြားတဲ့သူတေသနတွေ့ရှိချက်တရားထဲမှာတစ်ခုပါတယ်မော်လီကျူးတွေကိုရွှေ့ပြခဲ့တာဟာဒီနည်းပညာကိုသုံးခဲ့တာပ
ါကျွန်တော်ကဒီနည်းပညာကိုသုံးပြီးတော့အဲဒီတုန်းကကျွန်တော်ဂျာမနီမှာပို့စတောက်ပေါ့ပါရကူပွဲလွန်ဂျာမနီမှာပါလင်မြို့မှာအဲဒီတုန်းကကျွန်တော် free university မှာကျွန်တော်သူတေသနလုပ်တာပါ secret 2000ပေါ့2000မှာတော့ဘာလို့လုပ်ခဲ့လဲဆိုတော့ chemical reaction ပေါ့ကျွန်တော်တို့ဓာတုတွေက reaction ပေါ့ပထမဆုံးအချိန်အနေနဲ့ကျွန်တော်တို့ molecule နှလုံးကိုပေါင်းပြီးတော့ molecule acid လုံးကိုကျွန်တော်စောက်ပြရတယ်အဲဒီတုန်းကအဲ့ဒီ reaction ကကဘာမှပထမဆုံးပဲ molecule နှလုံးကိုပေါင်းပြီးတလုံးလုံးနိုင်တဲ့ဟာပေါ့ဘာလို့လဲဆိုတော့ဓာတုတွေက lab တွေထဲမှာ reaction လုပ်တဲ့အခါကျတော့ဒီကာလေးတွေနဲ့ကျွန်တော်တို့ chemical တွေကို mix လုပ်ကြတယ် reaction လုပ်ကြပြီးတော့နောက်ထပ်ဓာတုတွေက acid ပေါ့နော်ဟို chemical element acid တခုထပ်ကြအောင်လုပ်တာပေါ့အဲ့ဒီ reaction တွေက molecule ပေါင်းကကရေနဲ့ကရာနဲ့ချိန်ပြီးတော့ပါတယ်ပေါ့ဘယ်သူမှအဲ့ဒီနှလုံးကိုပေါင်းပြီးတော့တလုံးအစ်စ်ဖြစ်အောင်မလုပ်နိုင်ကြဘူးပေါ့ပထမဆုံးကျကျွန်တော်လုပ်ကြခဲ့တာအဲ့လိုလုပ်ပြဖို့အတွက်ကအခုနားကလိုပဲ atom ကိုရေးတဲ့လိုပဲ atom အစား molecule နှလုံးကိုကျွန်တော်ကရွှေ့ပြီးတော့သူတို့ကိုပေါင်းပြီးတော့သူတို့dead light အောင်ပေါ့နော် reaction လုပ်ပေးတာပေါ့လုပ်ပြီးတော့အစ်စ်တလုံးစောက်ပြတာပေါ့အဲ့တော့ကျွန်တော်တို့ single molecule engineering လို့ခေါ်ပါတယ်ဒီဟာကနောက်ထပ်ဥပမာတစ်ခုပေါ့အဲ့ဒီဟာအပြင်ကိုဒီနည်းပညာကိုသုံးပြီးတော့ခုနကဆက်လေးတွေပေါ့ molecular machine ကိုဟာမျိုးတို့ကျွန်တော်တို့ test လုပ်လို့ရပါတယ်အဲ့ဒီဟာရဲ့အပြင်ကို molecular car အခု molecular transport gear အဲ့လိုဟာမျိုးမျိုးမျိုးကျွန်တော်တို့ဒီ nano technology နဲ့ပတ်သက်တဲ့ set အငယ်ဆုံးတွေကိုကျွန်တော်တို့တိဆောက်လို့လည်းရတယ် test လုပ်လို့လည်းရပါတယ်ဒီနည်းပညာကိုပဲကျွန်တော်တို့သုံးတာပ
ါဒေါက်တာဆောင်းဝင်လိုက်ပြောကြားချင်တယ်ပဲဒီသတင်းဘက်အတွက်သိပ္ပံနဲ့နည်းပညာကိုကျွမ်းတာဒီမှာပဲပြန်လာလိုက်ပါစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်